ရခိုင်ပြည်နယ်မှာပြိပက္ခတွေဘာကြောင့်ဖြစ်ရတယ်ဆိုတာကိုပို့ပြီးတော့သိရှိနားလည်ဖို့နဲ့ဘလို့အကူအညီတွေပေးရမယ်ဆိုတာသုံးသပ်ဖို့ဗြိတိန်အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးတွေရခိုင်ပြည်နယ်မှာရောက်နေကြပါတယ်။ခရီးစဉ်ပထမနေ့ဖြစ်တဲ့ကြာသာပတေးနေ့မှာကြောက်ဖြူနဲ့မြေပုံမြို့တွေစီကိုသွားရောက်ခဲ့ကြတယ်လို့ဗြိတိန်တန်ယုံပြောခွင့်ရသူကပြောလိုက်တာပါ။အခုလိုတန်မတ်ကြီးတွေရဲ့ရခိုင်ပြည်နယ်ခရီးစဉ်ကြောင့်အသေးစိတ်ကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့မဆုမြမွန်ကတင်ပြပေးထားပါတယ်ရှင်
။ကာမဘီမြန်မာအစိုးရရဲ့အကူအညီနဲ့ဗြိတိန်တန်အမတ်ကြီးအန်ဒရူးဟိန်း၊အမေရိကန်တန်အမတ်ကြီးဒက်ရစ်မစ်ချယ်နဲ့ဩစတြေးလျန်တန်အမတ်ကြီးမစ်ဘရွန်တီမူလ်တို့ဟာရခိုင်ပြည်နယ်မှာဒီကနေ့ကြာသာရင်းနှီးကဆက်လို့ရောက်ရှိနေကြတာဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်ကိုသွားရတဲ့အကြောင်းနဲ့ပတ်သက်လို့စစ်တွေမှာရောက်နေတဲ့ဗြိတိန်တန်ယုံပြောခွင့်ရသူဂျိုးဖစ်ရှာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
The main purpose of the trip is to assess the situation following the recent terrible violence, the latest wave of violence which has happened over the past 10 days or so. So
ဒီခရီးစဉ်ရဲ့အဓိကရည်ရချက်ကတော့လွန်ခဲ့တဲ့10ရက်လောက်တုန်းကထပ်ပြီးတော့ဆူဆူဝါးဝါးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကိုလေ့လာသုံးသပ်ဖို့ဖြစ်ပါတယ်။ပဋိပက္ခဖြစ်ထားတဲ့နေရာတချို့ကိုတွားရောက်ကြည့်နိုင်ဖို့နဲ့အပိုင်းအဝိုင်းနှစ်ခုလုံးကဒရင်နဲ့တွေ့ဆုံစကားပြောပြီးတော့လူသားချင်းစာနာမှုဆိုင်ရာဘလို့အကူအညီတွေလိုအပ်နေတယ်ဆိုတာကိုအကဲဖြတ်နိုင်ဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။ဒါရင်မကနောက်ဆုံးဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ပို့ပြီးတော့သိရှိနားလည်နိုင်အောင်လည်းဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ဗြိတိန်သံအမတ်ကြီးအန်ဒရူးဟိန်းအနေနဲ့လည်းအခြေအနေတွေကိုကိုယ်တိုင်မြင်တွေ့သိရှိနားလည်ချင်တာဖြစ်တယ်လို့သူကပြောပါတယ်။သံအမတ်ကြီး၃ယောက်ပါသွားတဲ့အဖွဲ့ဟာနေဆက်ရေးရဝင်ကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေးနဲ့အတူမကြာခင်ကအကြမ်းဖက်မှုတွေထပ်ပြီးတော့ဖြစ်ခဲ့တဲ့မြို့တချို့ကိုဂျာတာရင်းနေမှာတွားရောက်ကြည့်ခဲ့ပါတယ်
။ Today we visited two towns on Ramri Island including Chapye and we also visited Niegong.
ရန်ပြဲကျွန်းပေါ်မှာရှိတဲ့ကြောက်ဖြူနဲ့မြေပုံမြို့နှစ်မြို့ကိုကျွန်တော်တို့ဒီကနေ့သွားခဲ့ပါတယ်။နှစ်ဖန်ကြရင်လည်းနောက်ထပ်နေရာတွေကိုသွားအောင်မှာပါလို့ပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေဘယ်တော့ပြန်မလဲလို့မေးတာကိုတော့
What we're going to do is we'll see, you know, we will assess what we find tomorrow. I'm not able to sort of say with absolute certainty, you know, we're keeping our schedule.
နှစ်ဖက်မှာဘာတွေမြင်ရသိရမလဲဆိုတာကိုကြည့်ပါဦးမယ်။ဘယ်တော့ပြန်မလဲဆိုတာကိုတော့အတိအကျမပြောနိုင်သေးပါဘူး။ကျွန်တော်တို့ရဲ့အစီအစဉ်ကပုံသေးသတ်မှတ်ထားတာမျိုးမဟုတ်ပါဘူးလို့ဗြိတိန်သံယုံပြောခွင့်ရသူဂျိုးဖီရှာကဖြေသွားပါတယ်။အခုလိုမြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးနဲ့အတူအမေရိကန်၊ဩစတြေးလျနိုင်ငံတို့ကသံအမတ်ကြီးတွေရခိုင်ပြည်နယ်မှာအခြေအနေတွေကိုလေ့လာဖို့ရောက်နေချိန်မှာပဲ။ရခိုင်ပြည်နယ်ကဒုက္ခရောက်နေကြသူတွေအတွက်ဗြိတိန်အစိုးရကအကူအညီပေးသွားမယ့်အစီအစဉ်တွေကိုလည်းဒီကနေ့ကြာသာရင်းနှီးမှာပဲအတည်ပြုညှိနှိုင်းလိုက်ပါတယ်။အကြမ်းဖက်ပဋိပက္ခတွေကြားဒုက္ခရောက်နေကြသူပေါင်း 98,000 ကျော်အတွက်အရေးပေါ်လိုအပ်နေတဲ့တောက်သုံးရေး၊မိလာတန်ရှင်းမှု၊ကလေးငယ်တွေအတွက်အစာအာဟာရနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေကိုပေးသွားမှာဖြစ်တယ်ဆိုတာကိုဗြိတိန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာဝန်ကြီးဌာနဒစ်ဖစ်ကကြေညာချက်ထုတ်ပြန်ပါတယ်။လူသားချင်းစာနာမှုနဲ့ပေးတဲ့ဒီအကူအညီတွေကိုယုံကြည်စိတ်ချရတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတဆင့်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ထောက်ပံ့ကူညီမှုတွေကိုဗြိတိန်နိုင်ငံတနိုင်ငံတွေကဆောင်ရွက်နိုင်တာမဟုတ်တဲ့အတွက်တခြားအလှူရှင်နိုင်ငံတွေကလည်းဝိုင်းဝန်းကူညီကြဖို့အတွက်ဒက်ဖစ်ဝင်ကြီးဂျက်စတင်ဂရီနင်းကလည်းကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။6လတာကာလအတွင်းဗြိတိန်အစိုးရကကူညီထောက်ပံ့မဲ့စတာလင်ပေါင်နှစ်တန်းကိုအခုအညီလိုအပ်နေသူမှန်သမျှကိုမခွဲခြားဘဲပေးသွားမှာဖြစ်တယ်ဆိုတာကိုလည်းမြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးအန်ဒရူးဟိန်းကအသိပေးထားပါတယ်ရှင်။